ောတာရှင်များရှင်ထိုက်တန်ပါလက်စတိုင်းစစ်သွေးကြွတအူးဟာအညံ့ခံခဲ့တာကြောင့်အနောက်ဘက်ကမ်းမြို့ဖြစ်တဲ့ဂျယ်ရီကိုကအကျဉ်းထောင်ကိုဝန်းရံထားမှုပြီးဆုံးသွားခဲ့ပြီလို့အစ္စရေးစစ်တပ်အာဏာပိုင်တွေကပြောပါတယ်အကျဉ်းထောင်ဝန်းရံမှုကြောင့်ပါလက်စတိုင်းနယ်မြေတွေမှာအနောက်နိုင်ငံသား9ဦးထက်မနည်းပြန်ပေးဆွဲခံခဲ့ရပြီးတဲ့နောက်ပိုင်းသူတို့တဲကအများစုကိုလွတ်ပေးခဲ့တယ်လို့ဂျေရုစလင်မြို့ကနေ VOA သတင်းတော် Jim Tibet သတင်းပေးပို့ထားတဲ့အတိုင်းကျွန်မပဲဆက်ပြီးတော့တင်ပြပေးပါမယ်။သောတာရှင်များရှင်။တင်ကားတွေ၊ရဟတ်ယာဉ်တွေ၊ဘော်ရိုဇာတွေနဲ့အစ္စရေးစစ်သားတွေကတနေ့ကုန်ဝန်းရံထားခဲ့ပြီးတဲ့နောက်ပါလက်စတိုင်းလူမျိုးရေးပေါပူလာတပ်ဦးရဲ့ခေါင်းဆောင်အာမက်ဆာဒက်ကအညံ့ခံခဲ့ပါတယ်။ဆာဒက်နဲ့တချို့ပါလက်စတိုင်းစစ်သွေးကြတွေကိုဗြိတိရှ်နဲ့အမေရိကန်စောင့်ကြည့်သူများရဲ့အုတ်ထိန်မှုအောက်ကအကျဉ်းထောင်ထဲမှာထိန်းသိမ်းထားခဲ့ပါတယ်။2000ခုနှစ်မှာအစ္စရေးရဲ့ကမ္ဘာခရီးသွားဝန်ကြီးရီဟာဗန်ဇီဗီလောက်ကျန်ခံခဲ့ရမှုမှာသူတို့တာဝန်ရှိတယ်လို့ပါလက်စတိုင်းလူမျိုးရေးတပ်ဦးကပြောဆိုခဲ့ပြီးတဲ့နောက်ဆာဒက်နဲ့ဆက်ဆက်တဲ့သူတွေကိုထိန်းသိမ်းခဲ့ပါတယ်။အခုလိုစစ်တပ်ကဝန်းရံရခြင်းဟာအစ္စရေးဝန်ကြီးကိုတပ်ဖြတ်မှုအတွက်အခုအစ္စရေးမှာရုံးကျင်စစ်ဆေးမဲ့ဆာဒက်နဲ့တခြားစစ်သွေးကြတွေကိုလွတ်ပေးခြင်းကနေတားမြစ်ဖို့ဖြစ်တယ်လို့အစ္စရေးဗိုလ်ချုပ်ကြီးဂီဇာကပြောပါတယ
် This was our obligation and that was the reason that we prepared our forces around
ဒါဟာကျွန်တော်တို့ရဲ့တာဝန်ဖြစ်တဲ့အလျောက်ဒီအကြောင်းရင်းကြောင့်အခုလိုလွတ်ပေးမှုကိုတားမြစ်ဖို့ကျွန်တော်တို့ကမြို့ဝန်းကျင်ကျွန်တော်တို့ရဲ့တပ်တွေကိုပြင်ဆင်ထားခဲ့ပါတယ်
နိုင်ငံတကာသဘောတူညီမှုအရအကျဉ်းသားတွေကိုအုတ်ထိန်တဲ့ဗြိတိရှ်နဲ့အမေရိကန်စောင့်ကြည့်သူများကလုံခြုံရေးစိုးရိမ်မှုတွေရှိတယ်လို့အကျဉ်းထောင်ကနေထွက်ခွာသွားခဲ့ပြီးတဲ့နောက်အစ္စရေးတပ်တွေကဂျယ်ရီကိုမြို့ရဲ့အင်ကာနေစစောပိုင်းဝင်ရောက်ခဲ့ကြပါတယ်။ဒီရဲခင်းကိုကင်တွယ်ဖို့ပါလက်စတိုင်းဥက္ကဋ္ဌမမွတ်အာဒက်စ်ကဥရောပကိုခီးထွက်နေရကနေပါလက်စတိုင်းနယ်မြေကိုရုတ်တရက်ပြန်လာခဲ့ရပါတယ်။ဗြိတိရှ်နိုင်ငံသားရေးဝန်ကြီးဂျက်စတရောကပါလက်စတိုင်းအာဏာပိုင်အဖွဲ့ကိုအကျဉ်းထောင်မှာလုံလုံလောက်လောက်လုံခြုံရေးမပေးတဲ့အတွက်ဝေဖန်လိုက်ပါတယ်။ပါလက်စတိုင်းဝန်ကြီးချုပ်ယာရူယူရော့မဲအစ္စမေဟာနီရက်စ်ကယာယီအစ္စရေးဝန်ကြီးချုပ်အီဟုဒ်အိုမတ်ဟာရွေးကောက်ပွဲမဟာဗျူဟာအဖြစ်အခုလိုပြင်းပြင်းထန်ထန်လှုပ်ပြတာလို့ဆိုပြီးဝေဖန်ခဲ့ပါတယ်။အကျဉ်းထောင်ကိုဝန်းရံတဲ့သတင်းပြန့်လာတဲ့အတွက်ပါလက်စတိုင်းနယ်မြေတွေမှာအစမ်းဖက်မှုတွေဖြစ်ပွားခဲ့ပါတယ်။ဂါဇာမှာကန့်ကွက်သူများကဗြိတိရှ်ကောင်စစ်ဝင်ရုံးကိုမိရှို့ခဲ့ပါတယ်။အနောက်ဘက်ကနဲ့ဂါဇာကမ်းမြောင်တွေမှာအနောက်နိုင်ငံသားတွေကိုပြန်ပေးဆွဲခဲ့ပြီးနောက်ပိုင်းအများစုကိုပြန်လွှတ်ပေးခဲ့ပါတယ်ရှင်။